လာအိုစ်နိုင်ငံမှာမဲခေါင်မြစ်ကြောင်းကိုဖျက်ပြီးရေအားဖြတ်စစ်ထုတ်လုပ်မယ်။လမ်ပရာဘမ်ရေကာတာတိဆောက်ဖို့အတွက်အာဏာပိုင်တွေအတီးပြုတ်ပေးထားတာကိုဖျက်သိမ်းပေးဖို့တဘောင်းဝန်ကြီးရေလှုပ်ရှားတဲ့အဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဒီရေကာတာတိဆောက်မယ်ဆိုရင်ဒီမြစ်ကြောင်းကိုမှီခိုးနေရတဲ့မြစ်ကြောင်းအောက်ပိုင်းမှာနေတဲ့တန်းနယ်ချီတဲ့ဒေသခံတွေကိုဆော့ဆော့ဝါဝါထိခိုက်လာစေနိုင်တယ်လို့သတိပေးကြပါတယ်။ဒီရေကာတာတိဆောက်မှုစီမံကိန်းကိုပြန်လည်သုံးသပ်ပြီးစိုးရိမ်မှုတွေရှိမရှိတင်ပြဖို့လာအိုစ်နဲ့အတူကမ္ဘောဒီးယားထိုင်းနဲ့ဗီယက်နမ်ပါဝင်မဲခေါင်မြစ်ကြောင်းကော်မရှင် MRC ကိုအောက်တိုဘာ၈ရက်နေ့ကစပြီး၆လကြာအချိန်ပေးထားပါတယ်။ဒါပေမဲ့ဒီလိုရေကာတာမျိုးဆောက်လုပ်တဲ့အရင်စီမံကိန်းတွေတုန်းကလေယာဉ်စိုက်ပျိုးရေးနဲ့ငါးဖက်လုပ်ငန်းနဲ့အသက်မွေးတဲ့ဒေသခံတွေအတွက်အထူးထိခိုက်မှုကြုံခဲ့ရတာဖြစ်ပြီးအခုတခါလဲထူးခြားမှုရှိလာမှာမဟုတ်ဘူးလို့သဘာဝဝန်ကျင်ရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။လမ်ပရာဘမ်ရေကာတာဟာလာအိုစ်နိုင်ငံရဲ့ပင်မမြေကြီးဖြစ်တဲ့မဲခေါင်မှာတည်ဆောက်မှာပြင်စမမြောက်ရေကာတာဖြစ်ပြီးအကြီးဆုံးရေကာတာကြီးပါ။ဒီရေကာတာကနေရေအားလျှက်စစ်မီဂါဝတ်1460ထုတ်လုပ်မှာဖြစ်ပါတယ်။ပထမဆုံးတည်ဆောက်ခဲ့တဲ့ဇယားဘူးရေကာတာကနေရေအားလျှက်စစ်ထုတ်လုပ်မှုကိုဒီလအကုန်မှာစတင်ရမှာဖြစ်ပါတယ်။အရင်တည်ဆောက်ခဲ့တဲ့ရေကာတာ၄ခုစလုံးအတွက်ဆန်းစစ်တဲ့လုပ်ငန်းစဉ်တွေမှာကြီးမားတဲ့ဟာကွက်တွေရှိနေတယ်လို့ဒီလိုလှုပ်ဆောင်တဲ့လုပ်ငန်းစဉ်တွေအတွင်းဒေသခံတွေပေါ်တက်ရောက်မှုကိုထည့်မတွက်ကြဘူးလို့ထိုင်းနိုင်ငံနိုင်ငံတကာမြေကြောင်းများဆိုင်ရာလှုပ်ရှားမှုအဖွဲ့ဒါရိုက်တာကပြောပါတယ်။